အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်အတွင်းတောက်ကြနေညကတနပ်ပစ်ခတ်မှု၃ချိန်ဖြစ်ပွားရမှာရဲအရာရှိ၆ဦးထိသွားပြီးတော့၂ဦးသေဆုံးသွားသလိုအခြား၃ဦးအပြင်းထန်ဒဏ်ရာရသွားပါတယ်။ဖလော်ရီဒါပြည်နယ်အလဲပိုင်းကစ်စမီမီမြို့မှာမတင်ငါစရာဖြစ်ရတစ်ခုကိုစစ်ဆေးရမှာအပြစ်ခံရတဲ့ဒဏ်ရာနဲ့ပဲဒုတိယမြောက်ရဲအရာရှိသေဆုံးသွားတာပါ။တက်ကျက်ရစ်ချတ်ဟာဝတ်စနေနေ့မှာပဲသေဆုံးသွားတယ်လို့ကစ်စမီမီရဲဌာနကပြောပါတယ်။သူ့ရဲ့လှုပ်ဖော်ကိုင်းမဲ့တဦးဖြစ်သူမက်ထရူဘက်စတာကတော့တောက်ကြနေညမှာပဲလက်နက်ကင်တဦးအဖြစ်တန်ရရှိသူနဲ့ထိတ်တဲရင်ဆိုင်တွေ့ရမှာရတဲ့ဒဏ်ရာနဲ့ပဲသေဆုံးသွားတာပါ။ဒီဖြစ်ရဟာခြုံငုံတက်ကက်ခံရတာမျိုးတော့ဖြစ်နိုင်တယ်လို့ကစ်စမီမီရဲဌာနရဲ့ Twitter လူမှုစာမျက်နှာမှာရေးပါတယ်။နယူးဂျာစီပြည်နယ်ကကောက်ကွင်းကိုအားလိုက်ရနဲ့ရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကကစ်စမီမီရဲဌာနအတွက်ဝန်ထမ်းကြောင့် Twitter စာမျက်နှာမှာစနေနေ့မနေ့အစောပိုင်းကရေးပါတယ်။ပကြခင်မှာပဲအသက်45နှစ်အရွယ် Everett Glenn Miller ကိုလူသတ်မှုနဲ့ Mrs. Mee ရဲ့ Kisses Mee ရဲ့ဌာနကဖမ်းဆီးအရေးယူလိုက်ပါတယ်။သူ့မှာကြီးမားတဲ့ရာဇဝတ်နောက်ကြောင့်မရှိဘူးလို့ရဲချုပ် Odell ကပြောပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးတခြားလူ၃ဦးကိုလည်းမေးမြန်းစစ်ဆေးသလိုတခြားဆွဲချက်တွေထွက်လာမယ်လို့တော့မျှော်မမထားဘူးလို့လည်းသူကပြောပါတယ်။တချိန်ထဲမှာပဲ Florida ပြည်နယ်အရှေ့မြောက်ရက် Jacksonville မြို့ကအိမ်အိမ်မှာတေးချောင်းကြံစီဖို့ကြိုးပမ်းမှုတိုင်ကြားချက်ကြောင့်တွားရောက်စစ်ဆေးရမှာတနက်ပြစ်ခတ်ရပြီးတော့ရဲအရာရှိ၂ဦးထဏ်ရာရသွားပါတယ်။ရဲအရာရှိ၂ဦးထဏ်ရာပြင်းထန်နေပြီးတခြား၃ဦးကတော့အခြေအနေတည်ငြိမ်ပါတယ်။အပြန်အလှန်ပြစ်ခတ်မှုအတွင်းတန်ရရှိသူကိုရဲတို့ကပြစ်တက်လိုက်ပါတယ်။နောက်ဖြစ်ရက်ကတော့ Pennsylvania ပြည်နယ်ထဲကစတိုးဆိုင်တစ်ခုမှာပြည်နယ်ရဲတပ်ဖွဲ့ဝင်တို့အပြစ်ခံရတာပါရဲအရာရှိနှစ်ဦးစလုံးအခြေအနေတည်တည်ငြိမ်ရှိတယ်လို့ Pennsylvania ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်